ထိုင်းနိုင်ငံအနောက်ဖက်တက်ခိုင်အတွင်းရင်မတော်တဆဖြစ်ရာကကားပေါ်မှာလိုက်ပါလာသူတွေကမြန်မာနိုင်ငံသားအလုသမာ9ဦးထက်မနည်းသေဆုံးသွားခဲ့ပါတယ်။ဒါဟာဆိုရင်နှစ်နိုင်ငံကြားနားလည်မှုစာကြွန်လွှာ MOU နဲ့ထိုင်းနိုင်ငံမှာအလုလုဖို့သွားရင်ရင်မတော်တဆမှုကြောင့်တစ်လအတွင်းဒုတိယအကြိမ်မြောက်မြန်မာအလုသမာတွေအများအပြားသေဆုံးခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံချချင်းဆောင်ပြည်နယ်ထဲမှာရှိတဲ့ကွန်ပျူတာပစ္စည်းထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ဖို့အတွက်မဲဆောက်ကနေတဆင့်သွားနေကြတဲ့မြန်မာအလုပ်သမား200ကိုကားလေးစီးနဲ့တင်ဆောင်လာစဉ်တစည်းကလမ်းခုလက်မှာပဲကားဘိန်းပေါက်ပြီးလမ်းဘေးကိုထိုးကျတိမ်းမှောက်ခဲ့တာပါ။အဲ့ဒီလိုမျိုးမော်တော်ယာဉ်တိမ်းမှောက်မှုကြောင့်မြန်မာအလုပ်သမား6ဦးသေဆုံးခဲ့ပြီး9ဦးကတော့ပြင်းထန်တဲ့ဒဏ်ရာရရှိခဲ့တယ်ဆိုပြီးမြန်မာတန်ရုံးကအလုပ်သမားတန်ရာရှိဦးစမ်းမဦးကပြောပါတယ
်။6ရောက်ဆုံးနေပါမယ်6ရောက်ဆုံးနေ33ယောက်ကတော့ဟိုပေါ့ဒီတိုင်းဖြစ်တဲ့ပုံပဲယုံတော့ပဲဆိုတော့အခုဟိုဟာဟိုပေါ့ဘာမှမဖြစ်ဘူးပေါ့လေအဲ့လိုပြောမှာပေါ့နော
်ဟုတ်ကဲ့
ဟိုဟာမှာတော့ဟိုဟိုဟာတော့ကျန်တဲ့လူကတော့အဲ့မှာ12ယောက်ကတော့ကျွန်တော်ကဆေးရုံမှာတက်ခင်ဆေးရုံမှာတင်ထားတယ်မှာ9ယောက်ကတော့နည်းနည်းလေးဟိုမိချိုင်းအကျူကြီးပေါ့လေနေတိုင်းနည်းနည်းလေးခံရနည်းနည်းကြီးတယ်ပေါ့လေအဲ့လိုဖြစ်နေတာဟုတ်ဘယ်ကူတဲ့မန္တလေးပေါ့ဘယ်ကူတဲ့မန္တလေးရနေပြီးတော့ဟိုဟာဟိုကျွန်တော်ဒီဆိုင်ဆောင်မှာရှိတဲ့ကုမ္ပဏီပစ္စည်းဆက်ရုံပေါ့ဆိုင်ဆောင်ကအဲ့ကုမ္ပဏီပစ္စည်းဆက်ရုံတက်လာ200တက်လာ200တက်လာတော့ကားလေးစီးနေတက်လာအဲ့ဒီကတစည်းမောက်တာပေါ့လေဒါဒုရတဲ့စင်ကတော့ကားတော့ထုံးနေလိုက်ကားကြောင့်ဖြစ်တာလားလူကြောင့်ဖြစ်တာလားပေါ့လေဒါကတော့ဂျဲနဲ့ထပ်ပြီးစစ်တာပေါ့လေနော်အခုတော့ဆိုတော့လူရည်ရင်ဆွဲထုတ်နေရတာပေါ့လေအခုလူရည်ရင်အဆင်ပြေအောင်ပြန်လုပ်ပေးနေရတာပေါ့
လောလောဆယ်မှာတော့ရဲတွေကစစ်ချက်ယူနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။ဟိုအဲ့ဒီနားကသူကတော့ဟိုအဲ့နားမှာကအကွေးကောက်တယ်နည်းနည်းများတယ်လေ
။ဟုတ်
ကောက်တယ်နည်းများတော့အဲ့နားကိုဟိုကြော်ကြတာပေါ့လေ။အဲ့ဒီဘေးကိုကြော်ပြီးကြောက်ကြတာပေါ့လေနော်။အဲဒူဒီနားဟိုတားလမ်းပြေးကိုတော့ထိုးကြပါတော့ပေါ့လေနော်။
ထိုင်းနိုင်ငံကလူမှုကယ်ဆယ်ရေးအဖွဲ့တစ်ခုရဲ့ထုတ်ပြန်ချက်မှာတော့ကားမောက်မှုကြောင့်အခင်းဖြစ်ပွားတဲ့နေရာမှာပွဲချင်းပြီး6ဦးသေဆုံးခဲ့ပေမဲ့တီယုံရောက်ပြီးကမှနှလုံးရောဂါနဲ့နောက်တဦးသေဆုံးသွားတာဖြစ်တယ်ဆိုပြီးဖော်ပြတာကြောင့်သေဆုံးသူအရေအတွက်စုစုပေါင်း9ဦးဖြစ်သွားပါတယ်။မြန်မာလူသမား200ကိုကားလေးစီးနဲ့တင်ဆောင်ခဲ့တာကြောင့်တစ်စီးမှာပြင်းမြလူ90လောက်ပါလာတာပါ။ထိုင်းနိုင်ငံမှာအင်္ဂလိပ်ဘာသာစကားနဲ့ထုတ်ဝေတဲ့ခေါင်ဆွတ်သတင်းစာမှာတော့စစ်စေးအရာရှိကပတိန်ကတိဆက်ကိုကိုးကားပြီးကားမလို့သေဆုံးရတဲ့မြန်မာနိုင်ငံသားတွေအတွက်အာမခံကုမ္ပဏီကတဦးကိုအမေရိကန်ဒေါ်လာ12,385 နဲ့ညီမျှတဲ့ဘန်းဝေ9သိန်းနဲ့နာကြီးပေးရမယ်ဆိုပြီးရေးသားထားပါတယ်ဒီကားဟာမှတ်ပုံတင်လုပ်ထားတာတစ်နှစ်တောင်မပြည့်သေးဘူးလို့လည်းသိရပါတယ်ဧပြီလ9ရက်နေ့ညကမှောက်ခဲ့တဲ့ဒီကားဟာတောင်ပတ်လမ်းမှာကီလို30သာမောင်းရမယ်လို့သတ်မှတ်ထားတဲ့နေရာမှာကားကို85ကီလိုအထိအချိန်မြင့်မောင်းခဲ့တယ်ဆိုပြီး GPS မှတ်တမ်းအရစစ်ဆေးတွေ့ရှိခဲ့ရလို့ကားမောင်းသူဟာအရေးယူခံရမှာဖြစ်တဲ့အကြောင်းရေးသားထားပါတယ်ကားဟာ15ဘီအနက်ရှိတဲ့လမ်းဘေးကကြောက်သေးကိုထိုးကြခဲ့တာပါကားမောင်းသူကတော့ဒဏ်ရာမရခဲ့ပါဘူးပြီးခဲ့တဲ့မတ်လ30ရက်နေ့ကလည်းမြန်မာလူသမားတွေကိုတဲလာတဲ့ကားတစီးမီးလောင်ခဲ့တာကြောင့်လူ20သေဆုံးခဲ့တာပါအဲ့ဒီကားဟာသူ့နယ်မြေအတွင်းမှာပဲမောင်းဝင်ရှိတဲ့ကားဆိုပြီးထိုင်းနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားကြပြီးအဝင်းပေါင်းခွင့်ရှိမရှိဆိုတာကိုစစ်ဆေးမှုတိတိကျကျလုံဆောင်ထားတာမရှိတဲ့ကားလို့လည်းသတင်းတွေမှာဖော်ပြပါတယ်ဧပြီလ9ရက်နေ့မနက်ကလည်းအဲ့ဒီတက်ခိုင်လမ်းပေါ်မှာပဲဘန်ကားတစီးစီပိုက်ပေါရာကနေမိလောင်ခဲ့ပေမဲ့လိုက်ပါလာသူမြန်မာလူသမား14ဦးထိခိုက်မှုတော့မရှိခဲ့ပါဘူး။ထိုင်းမြန်မာနယ်စပ်တွေကနေတဆင့်မြန်မာလူသမားတွေကိုစစ်ရုံတွေကိုတင်ဆောင်လာတဲ့မော်တော်ယာဉ်တွေမိလောင်တိမ်းမှောက်မှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်။